Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အစံကနေ2022ခုနှစ် November 6ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ line meter 1925 31နဲ့ line meter 190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလေးနေပါပါခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါဘီယန်ခင်ဗျာပါစေခင်ဗျာဒီနေ့ညသတင်းတွေထဲမှာတော့မြန်မာနိုင်ငံမှာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထောက်အထားတွေစုဆောင်းရထားတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့အကြီးအကဲကပြောလိုက်တဲ့သတင်းနဲ့အတူအမေရိကန်သတင်းသမားဒန်နီဖန်စတောက်ကိုဖမ်းဆီးတရားစွဲဆိုနေတာမှာကွဲလွဲချက်ရှိနေတာဒင်္ဂလာရှိဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေအသက်ပေးဆိုးရိမ်နေကြရတဲ့သတင်းတွေအပါအဝင်နောက်ဆုံးရမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်းတန်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်
။ဟုတ်ကဲ့ပါအခုညပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့ရုရှားနိုင်ငံကရှင်းလင်းတော်ကြီးပြစီမဲ့အနေထားကြုံနေရတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတပုတ်နဲ့အတူအပတ်စဉ်တင်ဆက်ပေးနေတဲ့ဒုအထံစီစဉ်မှာတော့
ဆိုရက်ကငိုနေနေဖယ်ရှားပေးရမယ်အဲဒီဖယ်ရှားပေးခြင်းမရှိဘူးဆိုရင်နေနေဟိုဘိုးစကားဘိုးစကားနဲ့ထုတ်မယ်နောက်ကျွန်တော်တို့ဒီမိရှုမယ်ဆိုမှအဲ့လိုမျိုးဟို
ဒီကြောင်းကတော့ဒုအထံစီစဉ်မှာနောက်ဆင်ရဖို့ရှိပါတယ်ဒါပြင်ဒုတိယအစည်းအဝေးဒုတိယပိုင်းမှာတော့ဒီမိုကရေစီလူခွင့်နဲ့ခေပြန်ကဘာအစည်းအဝေးနဲ့အတူစနေညသကပိုင်းအစည်းအဝေးစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီကြောင့်နေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်သန်းတို့ညင်ညာပေးမှာဖြစ်ပါတယ်ဗျာ
။စစ်တပ်ကအနာသိမိနောက်ပိုင်းကနဦးစုဆောင်ရယူထားတဲ့အထောက်အထားတွေအရအချက်သားတွေပေါ်ကျေပြန့်တဲ့အစည်းအဝေးတကြားတိုက်ခိုက်မှုတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာပြနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုအဖွဲ့ IMMM အကြီးအကဲကတောက်ကြနေမှာပြောပါရယ် IMMM အဖွဲ့ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီက2018စက်တင်ဘာလမှာဖွဲ့စည်းပေးခဲ့တဲ့တည်ကြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပြီးမြန်မာနိုင်ငံမှာကျူးလွန်ထားတဲ့အဆိုးရွားဆုံးရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးနေတာပါစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကတည်းကဆိုရင်သူတို့အဖွဲ့စီဆက်သွယ်လာတဲ့အချင်းအရေအတွက်ပေါင်း2သိန်းကျော်ရှိခဲ့ပြီးအထောက်အထားပေါင်း 1.5 သန်းကျော်စုဆောင်ရရှိထားပြီးပြီလို့လည်း IMMM အကြီးအကဲ Nicholas Comjean ကတောက်ကြံဒီရင်းစာရှင်းလင်းပွဲပြင်ပြောသွားပါတယ်မြန်မာနိုင်ငံမှာဆိုးရွားတဲ့နိုင်ငံရာဇဝတ်မှုကျူးလွန်ထားတဲ့တာဝန်အရှိဆုံးသူတွေကိုတနေ့မှာရေးယူနိုင်ဖို့အတွက်အခုရထားတဲ့အထောက်အထားတွေကိုခွဲခြားဆန်းစစ်လေ့လာနေတယ်လို့လည်း Mr. Comjean ကပြောပါတယ်အကြမ်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာကျေပြန့်ပြီးစနစ်တကျလုပ်ခဲ့လို့သုံးသပ်တဲ့နေရာမှာအကြမ်းဖက်လုပ်ရက်ပုံစံတူဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးသူတွေတွေ့ခဲ့တယ်လို့ Mr. Comjean ကပြောပါတယ်အနာသိမ်းပြီးပထမသတင်း6ပတ်ကာလတွင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကနှိမ့်နှင်းကြတာတွေအဲဒီနောက်ပိုင်းမှာအကြမ်းဖက်လုပ်ရက်တွေပိုများလာပြီးဆန္ဒပြသူတွေကိုနှိမ့်နှင်းတာမှာပိုပြီးပြင်းထန်တဲ့အကြမ်းနည်းလမ်းတွေကိုအသုံးပြုခဲ့တဲ့ဆိုတော့စုစမ်းရေးမှုတွေတွေ့ထားတယ်လို့ IMM အကြီးအကဲ Nicholas Comjean ကပြောသွားပါတယ
်မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်သတင်းစာဆရာ Danny Fenster ရဲ့အမှုစစ်ဆေးတဲ့အခါမှာတရားလိုဘက်ကတင်သွင်းတဲ့အချက်လက်မှာသူတကယ်အလုပ်လုပ်နေတဲ့နေရာနဲ့လွဲနေတယ်လို့သူ့ရဲ့ရှင်တွေက AP သတင်းဌာနကိုပြောပါတယ်။ Danny Fenster ကိုမြန်မာနောက်သတင်းဌာနနဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုထားတာပါ။မြန်မာနောက်သတင်းဌာနရဲ့လုပ်ငန်း license ကိုအာဏာသိမ်းပြီးတဲ့နောက်ရုပ်သိမ်းခဲ့ကြောင်းမြန်မာနောက်ရဲ့ editor ဆေးမှာ Fenster နာမည်ပါရှိကြောင်း license တက်တန်းဟာ2015ကနေ2025အထိဖြစ်ကြောင်းပြည်ချိုင်းဝန်ကြီးဌာနရဲ့စာမှာပါရှိတယ်လို့ရဲအရာရှိတွေအပါအဝင်ဒီလိုပြတ်တဲ့နေတွေကတောက်ကြနေမှာထွက်ဆိုခဲ့တယ်လို့ AP သတင်းကဆိုပါတယ်။ဒါပေမဲ့လည်းသတင်းတော့ Danny Fenster ဖမ်းဆီးခံရချိန်မှာသူဟာအဲ့ဒီမြန်မာနောက်သတင်းမှာမလောက်ကြတော့ဘူးလို့သူ့ရှေ့နေတွေဘက်ကပြန်လျှောက်ထားကြပါတယ်။တကယ်တော့ Fenster ဖမ်းဆီးခံရချိန်မှာ Frontier မြန်မာကိုစီမံခန့်ခွဲမှု Editor အဖြစ်ပြောင်းရွှေ့လုပ်လုပ်ခဲ့တာ9လထက်မနည်းရှိခဲ့ပါပြီ။ Frontier မြန်မာဟာ Online သတင်းဌာနဖြစ်ပြီးရန်ကုန်မှာအခြေစိုက်ပါတယ်။သတင်းအမှားတွေနဲ့စူပူမှုဖြစ်စေတဲ့သတင်းတွေကိုဖျက်ချတဲ့ဆွဆက်ဆွဆွဲချက်နဲ့သူ့ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ရေးထောင်ဒဏ်3နှစ်တင့်နိုင်ပါတယ်။တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တာကိုတားမြစ်တဲ့မတရားသေးဥပဒေနဲ့လည်းဆွဲဆိုထားပြန်သေးတာမို့ဒီမှုနဲ့လည်းထောင်ဒဏ်2နှစ်ကနေ3နှစ်ထိချနိုင်ပါတယ်။ဒါအပြင်6လကနေ9နှစ်ထိအပြစ်ပေးနိုင်တဲ့ဗီဇာမှုပါဒီအဖက်မှာထပ်ဆွဲဆိုထားပြန်ပါတယ်။
ရိုညာကောင်းဆောင်တူဖြစ်သူမိုဟစ်ဦးလာတနက်နေ့ပြစ်တက်ခံရပြီးတဲ့နောက်ပိုင်းသူဦးဆောင်ခဲ့တဲ့ Brighter အဖွဲ့ရဲ့အကြီးတန်းအဖွဲ့ဝင်တူအပါအဝင်တခြားအဖွဲ့ဝင်တွေဟာအသက်အန္တရာယ်ချင်းချောက်တဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံရရှိခဲ့တယ်လို့ AFP သတင်းမှာရေးထားပါတယ်။ ကျွန်တော်တို့ခေါင်းဆောင်နဲ့တခြားလူတွေကိုလက်ရဲစက်ရဲသူတို့ပြစ်တက်ခဲ့တယ်လို့ပဲခင်ဗျားကိုလှုပ်လှော်နိုင်ပါတယ်လို့နူရောလို့အမိမွတ်အမိဝက်ပေးထားသူက AFP ကိုပြောပါတယ်သူတို့လို့သူရည်ညွှန်းတာကတော့အာဆာလို့လူပေါက်ခေါ်တဲ့အာရဂန်ရိုဝင်ဂျာကေတင်ရေးတပ်ကအဖွဲ့ဝင်တွေလို့သူယူဆသူတွေကိုရည်ညွှန်းတာပါဒီနေ့နိုင်ငံကဒုက္ခသည်စကမ်းတွေထဲမှာတပ်ပြတ်မှုတွေရာဇဝတ်လွတ်ရက်တွေရဲ့နောက်ကယ်မှာအာဆာအဖွဲ့ပါဝင်ပတ်သက်နေတယ်လို့သူယူဆထားကြပါတယ်။အာဆာအဖွဲ့ကိုယ်တိုင်ကတော့မိုဟိဘူလာကိုတပ်ပြတ်မှုကသူတို့နဲ့မဆိုင်ဘူးလို့ညင်းထားပါတယ်။မိုဟိဘူလာတပ်ခံရမှုနဲ့ဆက်ဆက်ပြီးလူတော်များများကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဖမ်းထားပေမဲ့အာဆာအဖွဲ့ရဲ့လှုပ်ရှားမှုမရှိဘူးလို့ညင်းထားပြီးဒုက္ခသည်စကမ်းတွေထဲကတိုင်ပက်အဖွဲ့တွေရဲ့လက်ချက်ဖြစ်မယ်လို့ဆက်ဆွဲထားပါတယ်။ကုတူပါလောင်ဒုက္ခသည်စကမ်းအကြီးအကဲနိုင်မူဟိတ်ကစကမ်းတွေထဲမှာအာဆာမရှိပါဘူးလို့အရေးတီကိုပြောပါတယ်။ဒါပေမဲ့လည်းမွေးပူလာအဖွဲ့တွေကလူတွေနဲ့တခြားဒုက္ခသည်တွေကတော့သူတို့အသက်အန္တရာယ်အတွက်ထိတ်လန့်ဆိုရင်နေကြရတော့မှစကမ်းတွေမှာမင်္ဂလိရှိလုံချုံရေးတွေကအနည်းဘက်ပိုင်းတွေမှာကင်းလဲဆောင်ချက်ပြီးညဘက်တွေမှာဘာလုံချုံရေးမှမရှိတော့ပဲအဲ့ဒီအချိန်တွေမှာအာစာအဖွဲ့နဲ့ဆက်ဆက်တဲ့ဂိုင်းတွေလှူရှားကြတာကြောင့်သူတို့လုံချုံရေးကိုဆိုရင်ကြတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ
်ကျပိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ22,851ယောက်ရှိခဲ့ပြီးပိုးတွေ့သူ960ရှိပါတယ်ပိုးတွေရကန်တုံး 4.2 ရကန်တုံးမှာတိတ်ဆုံးသွားသူ22ဦးရှိပါတယ်ဒီကနေ့ထိဆိုရင်တရားဝင်စီးရင်ရပိုးတွေ့သူစုစုပေါင်း 4,806,895 ယောက်ရှိနေပါပြီလူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စီးရင်ထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်အော်စတြေးလျနိုင်ငံကတော့ကော်ဖီဆိုင်စားတော့ဆိုင်တွေနဲ့သဘင်ညက်သဘင်ပြင်ဆိုင်တွေကိုကိုဗစ်ကာကွယ်ဆေးအဖြစ်ထိုးမထားသူတွေမသွားရလို့ပိတ်ပင်လိုက်ပါတယ်အကြအဖြစ်လူရည်ရဲ့64ရာခိုင်နှုန်းမဲ့ကာဝစီအဖြစ်ထုတ်ပြပါသေးတယ်။အနောက်ယောဘတိုင်းပြည်တွေလောမှာနိုင်ရှင်မှုရအနေဆုံးဆေးထုတ်ပြီးနိုင်ငံတွေတဲကတနိုင်ငံဖြစ်နေပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းတိုမီတာ19 kHz 5953ညဘိုင်းတိုမီတာ25 kHz 7683ညဘိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာဘိုင်းလက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေစနေညဘက်တင်းတွေကိုဆက်ပြီးပြောပြနေပါတယ်။အီသီယိုးပီးယားနိုင်ငံမှာတိုက်ခိုက်မှုတွေရကြဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့တယ်လို့နိုင်ငံမြောက်ပိုင်းတီဂရိုက်ဒေသမှာပြည်ပခပြင်းထန်လာတာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းလည်းထုတ်ပြန်ခဲ့ပါတယ်။ဒီဒီယိုပီးယားကသက်ဆိုင်သူအားလုံးအနေနဲ့တိုက်ခိုက်ကြတဲ့အဆုံးသတ်ပြီးရေရှည်ခံတဲ့အပြစ်ခတ်ရဆေးရေးအတွက်စစ်ဆေးညီနိုင်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးရဲ့အတီးပြုချက်နဲ့ထုတ်ပြန်ချက်ထဲမှာလူမျိုးရေးကောင်စီကတိုက်တွန်းထားပါတယ်။နှီးထိုးပေးတဲ့အမှုစကားပြောဆိုတာတွေအကြမ်းဖက်လူရန်နဲ့သွေးခွဲတာကိုမြှောက်ပေးတာတွေကနေရှောင်ကျဉ်ကြဖို့လေလူမျိုးရေးကောင်စီကတောင်းဆိုထားပါတယ်။ဒီဂရိုက်ဒေတာမှာပြည်ထောင်ခါစတင်ခဲ့တဲ့နှစ်ပတ်လည်နေ့အပြီးနောက်တည့်မှာလူမျိုးရေးကောင်စီရဲ့အခုထုတ်ပြန်ချက်ထွက်လာတာပါ။ဒီဒီယိုပီးယားပြည်ပခစားဖြစ်ကလေးကဆိုရင်ကုလသမဂ္ဂလူမျိုးရေးကောင်စီကအခုလိုထုတ်ပြန်ပြောဆိုတာဒုတိယအကြိမ်မှရှိပါသေးတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုချင်းချင်းမဲ့ချက်ချင်းအဆုံးသတ်ဖို့တောင်းဆိုတဲ့စာသားကိုတော့ရုရှားကကန့်ကွက်တာကြောင့်ထုတ်ပြန်ချက်တွေကနေပြန်ချုပ်ပေးခဲ့ရတယ်လို့ဖော်ဝင်နိုင်ငံတွေကပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်
။အခြေခံအဆောက်အုံဘတ်ဂျက်ကိုအမေရိကန်အောက်လွှတ်တော်မှမဲပေးဆုံးဖြတ်လိုက်ပြီးသမ္မတဘိုင်ဒန်လက်မှတ်ထိုးဖို့ပြေးပို့လိုက်ပြီးဖြစ်ပါတယ်။သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တွေက228မဲ206မဲနဲ့အတူပြုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Republican အမတ်73ယောက်ကဒီဥပဒေကြမ်းကိုပူပေါင်းထောက်ခံခဲ့ကြပါတယ်။ Democrat Party တွင်တိုးတဲ့အုပ်စုနဲ့ဗိုလ်အုပ်စုကြားကွဲပြားခြားနားတာတွေကြောင့်တရက်ကြန့်ကြာခဲ့တာကိုဘေးအသာထားပြီးခုလိုတောက်ကြတွေကဆုံးဖြတ်ခဲ့ကြတာပါ။ American နိုင်ငံရဲ့လမ်းတွေရထားလမ်းတွေနဲ့တခြားသိမ်ပို့ဆောင်ရေးနဲ့ Internet ဆက်ဆက်အခြေခံအဆောက်အုံပိုင်းတွေအတွက်ဒီ budget ကိုအသုံးပြုမှာဖြစ်ပါတယ်။ဒါပေမဲ့လူမှုလုံခြုံရေးကိုရဲ့နဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာအစီအစဉ်တွေအတွက်ဘတ်ဂျက်ကိုချပတ်နိုင်ဖို့ဆွေးနွေးနေကြဆဲဖြစ်ပါတယ်။ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့ဒီဘတ်ဂျက်ချမှတ်ရေးလုံထုံးလို့ဒီနေ့ကိုပြီးခဲ့တဲ့စနေနေ့ကကဏ္ဍဦးမဲခွဲကြည့်ရမှာ221မဲနဲ့213မဲနဲ့ကဏ္ဍဦးနိုင်ရရှိခဲ့ပြီးဖြစ်ပါတယ်
။တရုတ်ကွန်မြူနစ်ပါတီဘိုးကော်မတီတကပိတ်အစည်းအဝေးကိုလာမဲ့တနင်္လာနေ့ကနေကြာသပတေးနေ့အထိပေကျင်းမြို့တော်မှာကျင်းပဖို့ရှိပြီးသမ္မတရှီကျင်းပင်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီအချိန်20ညောင်းညီလာခံကိုနောက်နှစ်ဆောင်ရာသီမှာကျင်းပဖို့ရှိပြီးအဲ့ဒီညီလာခံမတိုင်ခင်အဖွဲ့ဝင်400လောက်ရှိပြီးဩဇာကြီးတဲ့ဘိုးကွန်ပလီစီဝေးကျင်းပမှာပါ။အချိန်20ညောင်းပါတီညီလာခံမှာသမရရှိကိုတတိယတက်တန်းအတွက်ဆက်ပြီးအတည်ပြုမယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြပါရယ်။ဒီတိုင်းမှရင်တော့သမရရှိဟာပြုတ်ခေါင်းဆောင်ကြီးမော်စီတုံးခစ်နောက်ပိုင်းမှာတရုတ်နိုင်ငံရဲ့ဩဇာအကြီးဆုံးခေါင်းဆောင်ဖြစ်လာတော့မှာပါ။နောက်သတင်းပတ်စီဝေးအတွက်မှာတော့ပါတီရဲ့နှစ်ပေါင်း100တက်တန်းအတွင်းအဓိကအောင်မြင်မှုတွေကိုအောင်ပွဲခံညွှန်းဆိုဖော်ပြမယ်။အဓိကဆုံးဖြတ်ချက်တရက်ပေါ်ထီတန်းကောင်းဆောင်တွေဆွေးနွေးကြမယ်လို့နိုင်ငံပိုင်စင်ဝါသတင်းကဖော်ပြပါရတယ်။ ဒီနိုင်ငံရဲ့အစင်းနဲ့နိုင်ငံရေးအစည်းအဝေးတွေအားလုံးဟာကြိုတင်အကွက်ချတင်ဆက်ပြီးမှကျင်းပတာဖြစ်ပြီးဘာဒီရဲ့ရည်ရည်ချက်သဘောထားကိုဆန့်ကျင်ပြီးတော့ပုံပွင့်လေးလေးပြောဆိုဆွေးနွေးတာမျိုးမရှိသလောက်ပါပဲ
။ကလပ်ကိုပြုံးမှကျင်းပခဲ့တဲ့ကုလသမဂ္ဂရာသီဥတုညီလာခံမှာအစိုးရကတင်ပြခဲ့တဲ့ရာသီဥတုဆိုင်ရာမူဝါဒနဲ့မဟာဗျူဟာတွေပေါ်လူတစ်ထောင်ကျော်ကဩစတြေးလျနိုင်ငံစစ်တီနဲ့မဲဘုံမြို့တွေမှာစနေနေ့ကဆန့်တင်ဆန့်ပြခဲ့ကြပါတယ်။လာရှိကြခဲ့တဲ့ကိုဗစ်မသွားမလာရကန့်သက်ချက်ပြီးသွားပြီးတဲ့နောက်မှာဒါဟာပထမဆုံးဥပဒေအတွင်းဆန္ဒပြပွဲဖြစ်ပါတယ်။ COP26 ညီလာခံအတွင်းတကမ္ဘာလုံးလှုပ်ရှားခဲ့ကြတဲ့ရာသီဥတုတရားမျှတရေးအရေးယူဆောင်ရွက်တဲ့နေ့ကိုထောက်ခံသောအဖြစ်အခုလိုဆန္ဒပြခဲ့ကြတာပါ။လူသားရာသီဥတုအပြောင်းလဲမဟုတ်လူသားအပြောင်းလဲလူသားမျိုးနွယ်အတွက်အနည်းအောင်အနည်းအဆက်အစရှိတဲ့စိုင်းပုတ်တွေကိုဆန္ဒပြသူတွေကကိုင်ဆောင်ချီတက်ခဲ့ကြပါတယ်။ကြောင်ပြီးတဲ့အသုံးပြုတာကိုတဖြည်းဖြည်းလျှော့ချဖဏဝင်တက်ွေပြီးတိမ့်အတွက်လျှော့ချပြီးတစ်တော့ပြုံးပြီးမှုကိုဖြတ်တတ်ဖို့အစိုးရအသေးသေးကညီလာခံအတွင်းမှာအမိန့်ကုန်ပြောကြားဂရီးကွေပြုခဲ့ကြပါတယ်ဒါပေမဲ့ဩစတြေးလျနိုင်ငံကတော့မိသိမ့်အထွက်ဆိုင်ရာဂရီးကွေကိုလက်မှတ်မထိုးခဲ့ပါဘူးဒါကြောင့်သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကဆန္ဒပြကြတာပ
ါအစိုးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတ္တမောင်သန်းတို့ကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရုရှားနိုင်ငံကသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်။ရုရှားနိုင်ငံမှာရှိတဲ့ Great Vatican ရှုနွန်တော်ကြီးဟာဆွစ်ဇာလန်နိုင်ငံထက်အရွယ်အဆပိုကြီးပါတယ်။ကမ္ဘာလေတူတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေမျက်မြတ်တတဖြစ်အောင်ထိန်းချုပ်ပေးတဲ့နေရာမှာတတော်ကြီးတွေလိုပဲရှင်နွန်တော်တွေရဲ့အခန်းကဏ္ဍကတိတ်ကိုအေးပါလာပါတယ်။ခုတော့တော်မီတွေပို့ပြီးလောင်ကျွမ်းလာတာကြောင့်ရောလူလုံးရဲ့ကြောင့်ဒီကဘာကြီးပို့ပြီးပူနွေးလာတဲ့အခြားအချက်တွေကြောင့်ပါကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေတူလောင်ပေးထားတဲ့နွန်တော်ကြီးပျက်စီးမဲ့အနေအထားနဲ့ရင်ဆိုင်နေရပါပြီ။ AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာအပူအေးမျှတအောင်လို့ထိန်းညှပ်ပေးနိုင်ဖို့တတော်ကြီးတွေလိုပဲနွန်တော်တွေလည်းအလွန်ကိုအေးပါပါတယ်။ကဘာကိုပို့ပြီးတော့ပုံနှွေးလာစေတဲ့လေလူတွေကကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုနှုံတော်တွေကစုပ်ယူပေးနေပါတယ်။မြေဆွေးတွေ၊တည့်ရဆွေးတွေအဖြစ်နဲ့လည်းအဲ့ဒီကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီတူလောင်ပေးထားကြတာပါ။ Tomsk ပြည်နယ်တက္ကသိုလ်ထိပ်တန်းစီဝဗေဒပညာရှင် Sergey Subotin ကတော့ Great Vatican နှုံတော်ကြီးကိုကာဗွန်တူလောင်ပေးနေတဲ့စေယုံကြီးကမ္ဘာရေခဲတေသကြီးလို့တင်စားခေါ်ပါတယ်
။ Торфяные болота содержат в два раза
ကမ္ဘာမြေနဲ့ပြင်300ဘုံလောက်ကိုဖုံးလွှမ်းထားတဲ့ Island ဆိုလည်းခေါ်တဲ့စိတ်နေတော်တွေနွန်တော်တွေဟာကမ္ဘာတဝန်းတတော်တွေကစုပ်ယူထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ပမာဏရဲ့နှစ်ဆလောက်ကိုစုပ်ယူပေးထားပါတယ်။သူတို့စုပ်ယူဆိုလောင်ပေးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ပမာဏစုစုပေါင်းရဲ့30ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တောမီတွေပိုလောင်ကျွမ်းလာတာကြောင့်တစ်တော်တွေရဲ့တိုးလောင်နိုင်မှုအားနည်းလာတဲ့အတွက်နွန်တော်တွေရဲ့အခန်းကဏ္ဍပိုးပြီးတော့အရေးပါလာတယ်လို့ကီဘိုတင်ကပြောပါတယ်။ဒါပေမဲ့လည်းနွန်တော်တွေစိတ်မီတော်တွေကိုအနီးကပ်ထိန်းသိမ်းစောင့်ရှောက်ဖို့လိုတယ်လို့လည်းသတိပေးပါရယ်။ West Siberian နွန်တော်တွေကိုတောင်ပိုင်းနဲ့မြောက်ပိုင်းဆိုပြီးတော့နှမျိုးခွဲခြားတတ်မှတ်နိုင်ပါတယ်။အဲ့ဒီနွန်တော်တွေကလည်းဥတုရာသီပြောင်းလဲမှုအတွေ့ကွဲပြားတဲ့အခန်းကဏ္ဍမှာနေရာယူထားကြတာပါ။မြောက်ပိုင်းနွန်တော်တွေမှာတော့အေခဲနှက်ဆိုင်မြေလော်တွေကြောင့်မိသိမ်းနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေလေလူတွေရောက်မလာနိုင်အောင်ထိန်းထားနိုင်ပါတယ်။노야브릭스မျိုးအနေကအိခဲနေတဲ့ဒီနွန်တော်တွေကစိုက်ဘေးရီးယားဒေတာကယူဗောစတန်ကုန်းတွေပေါ်မှာရှိတာပ
ါဥရုယာဒီတောင်းလမှုနဲ့ပတ်သက်ပြီးအနုလက္ခဏာအရပြောရရင်တော့စိုက်ဘေးရီးယားမြောက်ပိုင်းကနွန်တော်တွေထဲမှာဖန်လုံရင်ဓာတ်ငွေ့တွေအတော်များများရှိနေပါတယ်မိသိန်းဓာတ်ငွေ့အများကြီးတူလောင်ထားတဲ့အန်ဒီယန်ကြီးတဲ့နေရာတစ်ခုလို့လည်းပြောရမှာပေါ့ဘာဖြစ်လို့လဲဆိုတော့မိသိန်းဓာတ်ငွေ့တွေကအန်ဒရယ်တိတ်ကြီးပါတယ်သူ့ရဲ့တရားမှုကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တဲ့အစ30ပူပြင်းထန်ပါလေ
Western Siberia ကနွန်တော်တွေမှာမိသိန်းဓာတ်ငွေ့တန်ချိန်တန်ပေါင်း80လောက်ကိုတူလောင်ထားတယ်လို့ကျွမ်းကျင်သူတို့ကပြောပါတယ်အခုတော့ကမ္ဘာပုံနေမှုကြောင့်ရေတွေခဲနေတဲ့အဲ့ဒီနွန်တော်တွေလည်းအကြီးကျယ်စားပြီးတော့အရေးပြောလာနေပါတယ်အခုလိုအရေးပြောလာတဲ့နေရာတွေမှာအပေါက်တွေပေါ်လာပြီးတော့ရေကန်တစ်တွေလည်းပေါ်ထွက်လာသလိုရေကန်ဟောင်းတွေလည်းအရွယ်အစားပိုးပြီးတော့ကြီးလာပါတယ်ဒါတွေမကတည်ပါဘူးစိုက်ဘေးရီးယားကနှုံတော်တွေအရေးပြောမှုနှုံးကအခြားနေရာတွေထက်ပိုပြီးတော့မြန်ဆန်နေတယ်လို့လည်းကီပိုတင်ကပြောပါတယ်။
ဘာလို့တေဂရိုင်းနီဂတီဗ်နော်ရောလ်စ်ပက်စကီဇရီနီယာကလိမတ်တာ
ကျွန်တော်တို့ကနေ့တိုင်းတက်လာတဲ့အပူချိန်ကအခြားကမ္ဘာဒေသတွေထဲနှစ်ဆကနေနှစ်ဆခွဲလောက်ပူများပါတယ်။ဆိုင်ဘီးရီးယားနဲ့ဆိုင်ဘီးရီးယားအာတိတ်ဆိုင်ဘက်မှာဆိုရင်အခြားနေရာတွေထက်ဒီးစားတော့ပူများပါတယ်။ဒါကြောင့်အဲ့ဒီနေရာဟာဥရယာတီပြောင်းလဲမှုအဆိုးဆုံးနေရာလို့ဆိုရတဲ့နေရာပါ
။ The Great Desugan နှွန်းတော်အပါဝင် West Siberia တောင်ဖက်ပိုင်းကနှွန်းတော်တွေကတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုထုတ်လွှတ်မှုထက်စုပ်ယူမှုကပိုများပါတယ်။ဒါကြောင့်လဲဥရယာတီပြောင်းလဲမှုကိုထိန်းပေးတဲ့ဒီနေရာကိုကမ္ဘာရေခဲတေသကြီးလို့တင်စားခေါ်ပေါ်ကြတာပါ။ဒါကြောင့်လဲနှွန်းတော်ကြီးတွေကိုလေ့လာဖို့ထိမ့်သိမ်းစောင့်ရှောက်ဖို့အလွန်အရေးကြီးနေပြီလို့ဒေတာရင်သိပ္ပံပညာရှင်တွေကပြောပါတယ်။ဒီနှွန်းတော်တွေဟာသဘာဝအတိုင်းတည်ရှိနေတဲ့ကမ္ဘာပေါ်ကကျန်နေတဲ့အဖိုးတန်းရှားပါးနေရာတစ်ခုလည်းဖြစ်ပါတယ်။ဥရောပတိုက်ဖက်ပိုင်းကရုရှားနယ်နိမိတ်ထဲမှာရောဥရောပတိုက်ထဲကနှွန်းတော်အများစုမှာပါရေတွေစုပ်ထုတ်ပြီးတော့နေအိမ်အဆောက်အုံတွေဖန်နေဖို့နဲ့တွင်းထွက်လောင်စာထုတ်ယူဖို့အနေနဲ့ချဲ့ထွင်နေကြပါတယ်။အဲဒီလိုနေရာတွေဟာအခုတော့ဖန်လောင်အိမ်တန်းငွေတွေလည်းအများအပြားထွက်တဲ့နေရာဖြစ်လာပါတယ်။ရှေးအောက်မှာရှိတဲ့တည့်ရွှေဆွေးတွေကဖလုံအိမ်တန်းငွေတွေကိုနှစ်ပေါင်းထောင်နဲ့ချီစုပ်ယူတိုးလောင်ပေးထားတာပါ။ဒါပေမဲ့လည်းလက်တလုံးဥရူရာတီပြောင်းလဲမှုတွေကြောင့်အဲ့ဒီလိုသဘာဝတရားကြီးရဲ့အနေအထားတွေဆက်ပြီးတော့ထိန်းထားဖို့ခက်ခဲလာစေပါတယ်။
казалось бы, все прекрасно, человечество выбрасывает больше CO2, а экосистемы больше поглощают CO2, все в балансе. Но сейчас
Дурия карбонный оксид дангуи ди ботолу ни ме. Сива гиас ни ди га, эти дангуи ди го соу ю ни ме. Заяраин га бомбан дай тоа ни де ло тимин ча си ва ле. Даймэ лу та ри е ло я чао, карбонный оксид дангуи толу му тэй мя ла ле дуэ, гиас ни ди бэк га алин ми соу ю му бе нэ он пит ла дулу, а жу зэт ди ле пу мя ла ба ле.
တည့်ရဆွေးတွေမီးလောင်နိုင်တဲ့အနေနဲ့လည်းရှိနေပါသေးတယ်။တည့်ရဆွေးတွေမီးလောင်ရင်တော့ကမ္ဘာလေးတွေဖလုံအိမ်တန်းငွေတွေအဆမတန်ရောက်လာအောင်မှာပါ။ပူပြင်း၆တွေ့လာတဲ့နွေရာသီတွေတစ်နှစ်ပြီးတစ်နှစ်ဆက်လာမယ်ဆိုရင်တော့နွန်တော်တွေလည်းရေခမ်း၆လာနိုင်ပြီးလူသားတွေအတွက်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်တယ်လို့သုတေသီတွေကသတိပေးပါတယ်
။ Представляете, лежит вот такая большая-большая торфяная сухая подушка, которая, ну, по разным причинам.
နွန်တော်တွေကရေခမ်းလာမယ်။အနေတွေကျလာမယ်ဆိုရင်တော့ဒီပြန်နေလေပို့ကြီးလာနေပါလေဒါဆိုရင်တော့6သွေးနေတဲ့တိရွေ6ပင်းကြီးပေါ်လာပါလိမ့်မယ်လူသားတွေရဲ့ပြုမှုကြောင့်ပဲဖြစ်ဖြစ်မိုးချိုးပြစ်တာမျိုးလိုဘဝတရား6မှာဖြစ်ဖြစ်တော်မီတွေစတင်လောင်ကျန်းလာမျိုးဖြစ်လာနိုင်ပါလေဒီလိုဖြစ်လာပြီဆိုရင်တော့နေတူတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေအကြီးအကျယ်ထိုးလာပါလိမ့်မယ်
ပရှားနိုင်ငံမှာမနစ်ကအရွယ်အစားသိပ်မကြည့်ဘူးလို့ဆိုရမယ်တည့်ရဆွေးကွင်းတစ်ခုတော်မီးလောင်ခဲ့တာမှာအနီးပတ်ဝန်းကျင်ကမြို့ရွာတချို့မိခိုးတွေပိတ်ဖုံသွားခဲ့တာပါဆိုင်ဘေးရီးယားဒေသမှာလောင်သွားတဲ့အဲ့ဒီတော်မီးကသိပ်မကြည့်ဘူးလို့ပြောနိုင်ပေမဲ့လို့နောက်မှာဒေသရင်းအတွက်ရောကမ္ဘာတစ်ခုလုံးအတွက်ပါဆိုရတဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်အခုလက်ရှိအချိန်ထိတော့ Great Vesugan နှွန်တော်ကြီးကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဆက်ပြီးတော့တိုးလောင်ထားပြီးဒီအတက်ဒီအတိုင်းအနည်းဆုံးနှစ်တရာလောက်ထိမပြောင်းမလဲရှိနေအောင်မယ်လို့သိပ္ပံပညာရှင်တွေကယူဆကြပါတယ်။ဒါပေမဲ့လည်းနေမြေချက်ထွင်တာတစ်တော့ပြုံးပြီးစရာစတဲ့လုပ်ရက်တွေမရဘူးဆိုရင်တော့အဲ့ဒီအခြေအနေတွေပြောင်းသွားနိုင်တယ်လို့လည်းသူတေတီတွေကသုံးသပ်ပါတယ်။ကမ္ဘာကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးနိုင်ငံဆောင်ကြိုးပမ်းနေပေမဲ့လို့ကမ္ဘာတဝန်းဖလုံအိမ်တန်းငွေထုတ်လုပ်မှုတွေရော့ချမသွားသလိုဥဒုရာတီပြောင်းလဲမှုအကျိုးဆက်အဖြစ်တဘာဝကပေးတံတွေတစ်နှစ်တခြားပို့ပြီးတော့ဆိုးဝါးပြင်းထန်လာနေပါတယ်။တစ်ချိန်တည်းမှာပဲစိုက်ဘေးရီးယားနှောတော်ကြီးတွေကလည်းတဘာဝအတိုင်းသူ့အလုပ်သူဆက်လုပ်နေပြီးတိရုတဲကကမ္ဘာနယ်အောက်ဆိုက်တန်းငွေတွေဆက်လက်စုပ်ယူနေတယ်ဆိုပေမဲ့လက်ရှိကြုံနေရတဲ့ပြည်အန်ရဲကနေကဲတင်ပေးနိုင်မှာမဟုတ်ဘူးလို့လည်းစီးပွားပေးတာပညာရှင်ကီပိုတင်ကပြောပါတယ်ဒါကြောင့်လဲလူသားတွေအနေနဲ့ဥရူယာတီပြောင်းလဲဖောက်ပြန်လာစေတဲ့လုပ်ရမျိုးတွေရက်ပြမဖြစ်လိမ့်မယ်လို့လဲသိပ္ပံပညာရှင်တွေကသတိပေးတိုက်တွန်းနေကြတာဖြစ်ပါတယ
်နောက်လောက်ပြောပြသွားတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုတခါတော့စနေညပိုင်းသတင်းပတ်စင်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတော့မှာတော့စစ်တပ်ရဲ့မြေယာသိမ်းမှုတွေနဲ့ဖိအားပေးချင်းချောင်းမှုတွေကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရတဲ့မန္တလေးတိုင်းကဒေသခံတွေအကြောင်းကိုတင်ဆက်ပေးထားပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့ဒုခိရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုတန်ပန်းစင်ပေါက်ကအစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation ရုံးနဲ့ကတင်ဆက်တာဖြစ်ပါတယ်။စစ်တပ်ရဲ့နေရာသိမ်းမှုတွေကနိုင်ငံတွင်းကကြေးရွာနဲ့မြို့နယ်တချို့မှာဖြစ်ပွားနေပါတယ်။ဒီကဘက်မှာတော့စစ်တပ်ရဲ့ချင်းချောက်ပြားပေးဖိရှားခိုင်းတာကြောင့်သူတို့အိမ်တွေကိုစုပ်ခွာပြီးအိုးအိမ်တွေဖြစ်သွားရတယ်။မ မန္တလေးတိုင်းဒေသကြီးတွေကရွာသားတချို့နဲ့ဒုအတန်ကတွေ့ဆုံခဲ့ပါတယ်။ဒီဆောင်မှာအပြည့်စုံကိုခွန်ရှင်မျိုးဝဲကဒရင်းသားတွေကဆက်လက်တင်ဆက်ပေးပါမှာပါ။
တို့ရဲ့ဒီကိုနေနေဖယ်ရှားပေးရမယ်။ကဲဖယ်ရှားပေးခြင်းမရှိဘူးဆိုရင်နေနေဟိုဘိုးစကားဘိုးစကားနဲ့ထိုးမယ်။နောက်ကျွန်တော်တို့ဒီမိရှုမယ်ဆိုမှအဲ့လိုမျိုးဟို one to one တက်ကနေပြီးတော့ပြောခဲ့တာပေါ့
။နေအိမ်ပြောင်းရှင်းရတဲ့မိသားစုမှာပါဝင်တဲ့စင်ကူးမျိုးနယ်ကဒေသခံတအူးကပြောပြခဲ့တာပါ။မန္တလေးတိုင်းစင်ကူးမျိုးနယ်ကကျွာ၃ရွာကိုပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့မှာစစ်ကောင်စီအဖွဲ့ဝင်တွေရောက်လာပြီးနေအိမ်တွေကနေ၃ရက်ကနေတပတ်အတွင်းရွှေ့ပြောင်းပေးဖို့နှုတ်နဲ့အမိန့်ပေးခဲ့ပါတယ်။မရွှေ့ပြောင်းမဖယ်ရှားဘူးဆိုရင်အိမ်တွေကိုဖျက်ဆီးတာမီးနဲ့ရှို့တာတွေလှုပ်ဆောင်မယ်လို့လည်းချိန်ချောက်ခဲ့တယ်လို့သိရပါတယ်။စစ်တပ်ရဲ့ချိန်ချောက်မှုတွေခံခဲ့ရတဲ့ကျေးရွာတွေကတော့ရေထွက်ကြီး၊ညောင်ဝန်းနဲ့ငွေတောင်ကျေးရွာတို့ပါ။ဒီရွာ၃ရွာကလယ်မြေအကပေါင်း3000ကျော်ကိုအလဲပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံအမှတ်121ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတပ်ရင်းကတက်မတော်စိုက်ပျိုးရေးနဲ့မွေးမြူရေးစီမံကိန်းအတွက်ဆိုပြီး1990ဝန်းကျင်ကတင်ဆက်ခဲ့တာဖြစ်ပါတယ်။ဒီအကြောင်းတွေကိုတရားစွဲခံရသူလည်းဖြစ်နေအိမ်တွေရွှေ့ပြောင်းနေခဲ့ရသူလည်းဖြစ်တဲ့ဒေသခံတဦးကအခုလိုပြောပြပါတယ်
။စစ်တပ်ကတင်းလာတင်းလိုက်တာဗျ။အဲစစ်တပ်ရဲ့အောက်ဦးဆက်လို့ထားခြင်းလည်းမရှိဘူး။ဟိုဒေသကြီးဝင်ထားတာမျိုးလည်းမရှိဘူးပေါ့ဗျ။အဲ့ဒီမှာကျွန်တော်တို့ဒီ2019မှာကျွန်တော်တရားရေးအရာယူဆိုင်တဲ့အချိန်မှာဒီ one to one တက်ကနေပြီးတော့မှကရေဟောကိုနှစ်ချီလာများငှားရမ်းထားတယ်ဆိုတာကျွန်တော်သိရတယ်
။တင်ထားတဲ့မြေတွေကိုစစ်တပ်က1995ခုနှစ်မှာတော့ Great Wall Company ကိုအငှားချထားခဲ့ပါတယ်။ဒါပေမဲ့ကုမ္ပဏီကအကုန်လုံးမလုံဆောင်နိုင်တဲ့အတွက်2012နောက်ပိုင်းကနေစပြီးပိုရှန်တဲ့မြေတွေပေါ်မှာဒေသခံတွေကဝင်ရောက်လုပ်ကင်ခြင်းနဲ့နေအိမ်တွေဆောက်လုပ်နေထိုင်ခဲ့ကြပါတယ်။ဒီလိုဝင်ရောက်လုကင်တဲ့အချိန်ကစပြီးစစ်တပ်နဲ့ဒေသခံတောင်သူတွေကြားမှာမြေယာအငင်းပွားမှုတွေဖြစ်လာခဲ့ရပါတယ်။အငင်းပွားမှုတွေက2012ခုနှစ်နောက်ပိုင်းမှာဖြစ်ပေါ်လာပြီး2018ခုနှစ်မှာတော့စစ်တပ်ဘက်ကရေထွက်ကြီးကြီးရွာကရွာသားတွေကိုတရားစဆွဲပါတယ်။အဲ့ဒီနှစ်တွင်းမှာပဲအကျိုးဖျက်ဆီးမှုပုံမှန်419၊ပိုင်နက်ကျူးလွန်မှုပုံမှန်449လူရဲမှုပုံမှ392တိုးနဲ့ကျေးရွာတင်းကဥဆောင်သူရွာသား56ဦးထောင်ဒဏ်6လကြာခံရပါတယ်။ထောင်ဒဏ်ကြာခံပြီးတဲ့နောက်ပြန်လွန်လာချိန်မှာလဲရွာသားတွေကမိမိတို့ရဲ့နေရာတွေမှာပြန်လည်နေထိုင်ကြတဲ့အတွက်ပိုင်နဲ့ကျူးလွန်မှုနဲ့ထပ်မံတရားစွဲဆိုထားပြီးဖမ်းဝရမ်းထုတ်ခံထားရပါတယ်။ထို့အတူစစ်တပ်က2019ခုနှစ်မှာလဲညောင်ဝန်းနဲ့ငွေတောင်ကျေးရွာကရွာသား100ကျော်ကိုတရားမှကြောင်းအရတရားစွဲဆိုထားပါတယ်။အဲ့ဒီနှစ်အတွင်းမှာပဲတရားစွဲဆိုထားပြီးသားညောင်ဝန်းကျေးရွာသား60ကိုပြစ်မှုနှစ်ခုနဲ့ထပ်ပြီးတော့တရားစွဲပါတယ်။ဒီကြားထဲငွေတောင်ကျေးရွာမှာရှိတဲ့အိမ်တွေကိုစစ်သားတွေကကျူးကျော်ဝင်ရောက်ထိန်းချောက်မှုတွေပြုတဲ့အတွက်ရွာသားတွေကပုံမှန်3ခုနဲ့ရဲစခန်းမှာတိုင်ကျပ်ဖွင့်ထားပါတယ်။ဒီလိုတရားစွဲဆိုရင်ဆိုင်မှုတွေရှိနေခြင်းမှာပဲစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကနေစပြီးတရားရုံးချိန်တခါမှမခေါ်ခဲ့ဘူးလို့သိရပါတယ်။စက်တင်ဘာလနောက်ဆုံးပတ်ထဲမှာတော့ရွာသားတွေအတွက်ကဲကြမာဆိုးကြားရောက်ခဲ့ပါတယ်။သူတို့နဲ့တရားရင်ဆိုင်နေရတဲ့အမှတ်121ထောက်ပို့တရင်ကတာဝန်ရှိသူတွေရောက်ရှိလာပြီးသူတို့ကိုချိန်ချောက်နှင်ထုတ်တော်တာဖြစ်ပါတယ်။စစ်တပ်ရဲ့မောင်းထုတ်ခံရတဲ့ကျေးရွာ3ခုကအိမ်ခြေပေါင်း200ကျော်ခန့်ရှိပြီးလူဦးရေ900ဝန်းကျင်ရှိပါတယ်။အများစုကတောင်သူလယ်သမားတွေဖြစ်ပြီးတခြားကြာပန်းအလုပ်တွေလည်းလုပ်ကင်ကြပါတယ်။လက်ရှိမှာတော့နီးစက်ရဆွေမျိုးအိမ်တွေနဲ့ဘုံကြီးချောင်းတချို့မှာနေထိုင်ကြပြီးတချို့ကလည်းယာယီမိုးကတဲလေးတွေနဲ့နေထိုင်ကြပါတယ
်။အဲဒီမှာကြောက်လို့တာဖြစ်နေရတာလေ။ဘိုးရင်းကလာဒါပေမဲ့ဖြစ်လို့တော့ပြီးပြီဟုတ်ပြီ။ပြန်ဆောင်မဲ့နေရာမရှိဘူး။ခုနေကကနိုင်ငံရေးမတည်ငြိမ်တာကတပိုင်းယောဂကတ်ဆူကတပိုင်းစောင့်နေရတာအကုန်လုံးလူကျက်တဲ့နေရာတဲ့အခြေခံ
။
ဒါတွေဖြစ်ဒါတွေဖြစ်ပြီးပြီဆိုလို့ရှိရင်ပြန်အဲ့တလို့ဖြစ်မှုလားလွယ်တာပါပြန်ဆောင်မှုကလွယ်မှာမလွယ်ဘူး။
ဟုတ်
ဆောက်ဘူးလွယ်ပြီပဲတော့လေအခုကဖြတ်တာတော့ဖြတ်ပြီဆောက်စီရနေရာမရှိဘူးလေ
ဝေတောင်ကျေးရွာကဒေသခံတအူးကပြောပြခဲ့တာပါဥပဒေကြောင်းအရတရားရင်ဆိုင်နေချိန်မှာအခုလိုပြုမှုဆောင်ရွက်တာဟာဥပဒေမဲ့ဆောင်ရွက်တာဖြစ်တယ်လို့မန္တလေးတိုင်းကနေရာအရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတအူးကသူ့ရဲ့အမြင်ကိုပြောပြပါဗျာ
တရားရုံးမှာ
ရင်ဆိုင်ဖြစ်ရှင်နေတဲ့အမှုရှိနေတဲ့အပေါ်မှာတရားရုံးရဲ့အဆုံးဖြတ်ခံယူပြီးမှသာလျှင်ဥပဒေအရဒါဆောင်ရက်တင်တာအဲ့လိုမဟုတ်ဘဲနဲ့လလုတ်စပဲဒါရီဖယ်ပေးမဖယ်ပေးဘူးဆိုမီးရှို့မဲ့ပါ냐ဆိုတော့ဒါဟိုလိုပြောမယ်ဆိုအာနာဇက်ပေါ့ဗျာအာနာဇက်နဲ့ကျင့်သုံးတဲ့ပုံစံလို့ဒါတက်ရောက်တယ်တက်ရောက်တဲ့အနေထားကတော့ဥပဒေမညီဘူးလို့ကျွန်တော်ကမှတ်ချက်ပြုလို့ရမယ ေအများအပြားရှိခဲ့ပါတယ်။ဦးသိန်းစိန်ဆိုရလက်ထက်နဲ့ NLD ဆိုရလက်ထက်မှာမြေပြန်ရကြတဲ့တောင်သူတွေရှိခဲ့ပေမဲ့အများစုကတော့မရကြဘူးလို့မြေယာရေးလုပ်ကိုင်နေသူတွေကပြောဆိုကြပါတယ်။ NLD ဆိုရလက်ထက်မှာစစ်တပ်ကမြေကြီးက3သိန်းနီးပါးပြန်လည်ဆုတ်လုပ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာရှိပေမဲ့2020ခုနှစ်မတ်လအတွင်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပြည်ဦးလင်မျိုးလူလူတွဲဆောင်ပွဲမှာဒေသခံတွေရဲ့မိဂုံအများစုဟာစစ်အစိုးရလက်ထက်ကတိမ်းစီခံမြေယာရေးကိစ္စတွေပဲဖြစ်ပါတယ်။လက်ရှိမှာတော့နေအိမ်တွေဖျက်သိမ်းပြောင်းရွှေ့ပေးရလို့အိုးမဲ့အိမ်မဲ့ဖြစ်ရတဲ့အပြင်ဘဝလုံခြုံရေးပါမရှိတော့သလိုခံစားရတယ်လို့ဒေသခံတအူးကပြောပါတယ်။
ချက်ပြီးပါပြီဆိုတော့ကျွန်တော်တို့ကလုံခြုံမှုကတော့ဘာတစ်ခုမှမရှိတော့ဘူး။ဒါကြောင့်လဲဆိုတော့အခုမိသားစုရဲ့အတက်အန္တရာယ်လုံခြုံမှုမရှိတာရဲ့မိမိရဲ့ဝမ်းသာရေးကကျွန်တော်တို့ဘဝအတွက်မှပြန်ပြီးတော့စတယ်လို့ပဲဖြစ်တယ်လေ။အဲဒီခက်ခဲတွေကကျွန်တော်တို့ကြုံရတာပေါ့
။ဒေသခံတောင်သူတွေကိုတရားစွဲဆိုထားတဲ့အမှုအခြေအနေနဲ့ပတ်သက်ပြီးစင်ကူးမြို့နယ်တရားရုံးကိုဆက်သွယ်ခဲ့ပေမဲ့တရားရင်ဆိုင်ဆဲအမှုအခြေအနေတွေကိုရှင်းပြပေးဖို့ညှင်းဆိုခဲ့ပါတယ်။ဒေသခံတောင်သူတွေဘက်ကလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်းတွေကိုလည်းဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့မရရှိခဲ့ပါဘူး။ဒါ့အပြင်တောင်သူတွေဘက်ကအကူအညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့အစည်းတွေကိုလိုက်လံချိတ်ဆက်မေးမြန်းပေမဲ့တချို့ကပုံရှောင်နေရပြီးအင်တာဗျူးဖြေဆိုဖို့တော့လက်မခံကြပါဘူး။အမှတ်128ထောက်ပို့တပ်ဖက်ကိုဆက်သွယ်ဖို့ကြိုးစားတဲ့အခါမှာလည်းဖုံးလက်ခံဖြေဆိုတာမျိုးမရှိခဲ့ပါဘူး။2020ပြည်နှစ်က The Voice Channel ကိုဗိုလ်ကြီးဆောင်ဝင်းနိုင်ပြောပြထားမှုအရာကတော့စစ်တပ်အနေနဲ့ငွေတောင်ကျေးရွာကတိမ့်စီထားတဲ့ဧက2091ဧကအနက်85ဧကကိုဆုံးလွတ်ထားခဲ့ပေမဲ့ဆက်ဆက်နေရာတွေမှာဒေသခံတွေကတိုးချက်နေထိုင်ပြီးစိုက်ပျိုးလုပ်ကင်တာအကြောင်း၃ချိန်တိုင်းတိုင်းအတိပေးကြောင်းကြားစာပေးပို့ပြီးမှတရားစွဲဆိုတာဖြစ်တယ်လို့ပြောကြားထားမှုပါတယ်။ကျေးရွာသားတွေအနေနဲ့ကလည်းသူတို့ရဲ့ဘိုးဘပိုင်မိဖြစ်တဲ့အတွက်သူတို့လောက်ကန်စားတောက်နေတဲ့မြေပေါ်မှာစီမံကိန်းဆောင်ရွက်ထားတာမရှိတာကြောင့်ပြန်လည်ရယူလူစိမ့်နဲ့နေထိုင်နေကြတာဖြစ်တယ်လို့ပြောပါတယ်။နှစ်ပေါင်း60ကျော်အုပ်စိုးခဲ့တဲ့ဆရာနာရှင်စနစ်အောင်မှာလေယာမြေတွေကိုအတင်းတမတိမ့်စီခံခဲ့ရလို့ဘဝပြတ်ခဲ့ရတဲ့တောင်သူတွေလည်းမနှဲပါဘူး။အခုလဲမြန်မာနိုင်ငံကိုစေုပ်ချုပ်ရေးအောက်ပြန်လည်သွတ်သွင်းနေတာတစ်နှစ်မပြည့်ခင်မှာပဲစစ်တပ်ကတောင်သူတွေရဲ့နေရာတွေကိုတိမ့်ပိုက်ဖို့ကြိုးပမ်းနေပြန်ပါပြီ။စင်အနာသိန်းစိန်အတွင်းအခုလိုချင်းချောက်ဖယ်ရှားခိုင်းတာကစင်ကူးမြို့နယ်မှာအပြင်ရန်ကုန်ကလှိုင်းတရာမြို့နယ်နဲ့မကွေးတိုင်းငဖဲမြို့နယ်ဗဒန်းတိုင်နယ်မှာလည်းဖယ်ရှားပေးရမယ်ဆိုပြီးပြောဆိုထားတာတွေရှိပါတယ်။စင်ကူးမြို့နယ်မှာတော့ငိုရင်းအခါလဲဖြစ်တာကြောင့်ခလင်းငယ်နဲ့တက်ကြီးရွယ်ဝေးရှိတဲ့မိသားစုတွေဟာမြေဆိုင်ယာယီမိုးကတဲတွေနဲ့နေထိုင်နေရတာအဆင်ပြေမနေကြပါဘူး။ကျန်းမာရေးအတွက်စိုးရိမ်ရတာအပြင်စာဝင်နေရအတွက်ပါရင်ဆိုင်နေရတဲ့အတွက်ဝမ်းနဲ့ပလက်ဖြစ်နေကြတယ်လို့ငွေတောင်ရွာဒေသခံတအူးကအခုလိုပြောဆိုထားပါတယ်
။မဖြစ်တဲ့နဲ့အပိုင်းတာနဲ့ပြည်သူလူထုရဲ့ဟာဥပဒေတိုင်းမဖြစ်ရှင်းမင်းနဲ့ဟိုလိုပြောမစူးလူခွင့်ရေးကိုတစ်ဖက်သက်ချိုးပေါက်ပြီးတော့သူတို့လုပ်ချင်လို့မဒီရဖြစ်ပြီးလေလူတွေရဲ့ခံစားချက်နဲ့ဒုက္ခတွေကိုသူတို့မမြင်လာလားရွေးချက်ရှိနေလို့တလားတော့ကျွန်တော်မသိဘူးเนาะဒါပေမဲ့လူသားချင်းစာနာဖို့တော့လူတွေလူတို့ကျွန်တော်ဒါလေးတော့ message ပြီ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းလက်မယ်လို့ဒုသံဖွဲ့သားတွေကညွှန်ပြပါတယ်ဒီစားမောက်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းမဖော်ပြထားပါဘူးဒုသံအပတ်စဉ်အတန်းနဲ့အစီအစဉ်ကိုဒုသံ Facebook စာမျက်နှာဆောင်ကောင်ကျူကျူအယူလကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်ပြန်တဲ့ review အစီအစဉ်မှာလည်းခဏလေးည9:00ကနေစနေနေ့အတွင်းနဲ့ခဏလေးညနေမနက်6:00ကနေခဏလေးအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပတ်မှုပြုနေထားပြီးကိုလေးရှိရှိဝင်တွေကတင်ဆက်ထားတာဖြစ်ပါတယ်ဒုသအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
Frontier Myanmar ဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒုသံစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီအမေရိကန်တန်ကနေနိုဝင်ဘာ6ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 32ဒုကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်။ဒီထဲမှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်နဲ့စနေညသကပိုင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒီကကအရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပိုလန်နိုင်ငံဟာဥရောပသမဂ္ဂကနေခွဲထွက်တော့မလားဆိုတာကဥရောပနိုင်ငံရေးမှာငြင်းခုန်ဆွေးနွေးစရာဖြစ်နေပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေကနိုင်ငံတစ်နိုင်ငံရဲ့ဥပဒေအပေါ်လွှမ်းမိုးသလားဆိုတာကပြဿနာရဲ့အကြောင်းရင်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဥရောပသမဂ္ဂရဲ့ဖွဲ့စည်းပုံဟာဖက်ဒရယ်ကိုညှို့တဲ့ Confederal စနစ်ဖြစ်နေလို့ပါ။မြန်မာအနာဂတ်နိုင်ငံရေးမှာလည်းဖက်ဒရယ်စနစ်ကိုသွားမယ်လို့ရေဘူးရအဖြစ်သဘောတူထားကြပေမဲ့အေးအေးခေါ်ရခိုင်တပ်မတော်ကကွန်ဖက်ဒရယ်ကိုသွားမယ်လို့ဆိုခဲ့ပါတယ်။ဒီဘက်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဦးတမောင်တန်းကနိုင်ငံရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းနဲ့အဓိကထားဆွေးနွေးပြီးတော့ဦးကျော်စံသာကဥရောပနိုင်ငံရေးကိုဖြည့်ဆွတ်ဆွေးနွေးပြထားပါတယ်ခင်ဗျာ။
ဥပဒေကဥပဒေတွေကပိုလန်နိုင်ငံရဲ့ဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးလို့ပိုလန်ဖွဲ့စည်းပုံခေါင်းဆောင်က2021ခုနှစ်အောက်တိုဘာလ10ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေကအဖွဲ့ဝင်နိုင်ငံတွေရဲ့ဥပဒေတွေကိုလွှမ်းမိုးရမယ်ဆိုတဲ့မူကိုဒီဆုံးဖြတ်ချက်ကစိန်ခေါ်လိုက်တာပါ။ EU အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူစာချုပ်တွေဥပဒေဆိုင်ရာကိစ္စတွေကိုဆောင်ရွက်ကြတဲ့အခါမှာအလုပ်လုပ်လို့ရအောင်ထုတ်ဆိုထားကြတဲ့သဘောတူစာချုပ်တစ်ခုရှိပါတယ်။ TFEU ဆိုတဲ့သဘောတူညီချက်ပါအဲ့ဒီစာချုပ်အရ EU ဟာဥပဒေတွေကိုချမှတ်နိုင်ပြီးအဲ့ဒီဥပဒေတွေကနိုင်ငံတစ်ခုချင်းရဲ့ဥပဒေတွေကိုလွှမ်းမိုးပါတယ်အစိုးရတွေကအကောင့်ထက်ဖို့လိုက်နာလှုပ်ဆောင်ရမယ်လို့လည်းသတ်မှတ်ထားတာပါအဲ့ဒီလိုနိုင်ငံတွေပေါင်းဖွဲ့ကြရမှာရေပူအားဖြင့်ပေါင်းဖွဲ့ပုံ3မျိုးရှိပါတယ်ကုသသမဂ္ဂလိုနိုင်ငံတွေစုဖွဲ့အုပ်ချုပ်အလုပ်လုပ်ပုံကတစ်မျိုးဖြစ်ပါတယ်တခြားပေါင်းဖွဲ့ပုံ2မျိုးကတော့ Confederal စနစ်နဲ့Federal စနစ်ဖြစ်ပါတယ်. VOA Editor ဦးကျော်စံတာကိုကျွန်တော်ခုလိုမေးကြည့်ပါတယ်. EU လို့ခေါ်တဲ့ဥရောပသမဂ္ဂဖြစ်ပေါ်လာခဲ့တဲ့သမိုင်းကြောင်းအကျဉ်းလေးပေါ့နော်ဆရာ။အဲ့ဒါလေးပြောပြပါအောင်ဆရာ
။ဟုတ်ကဲ့ဒုတိယကမ္ဘာစစ်ပြီးကမ္ဘာမှာစူပါပါဝါလို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုပေါ်ပေါက်လာပါတယ်။အဲ့ဒါ American ပြည်ထောင်စုနဲ့ Soviet ပြည်ထောင်စုဖြစ်ပါတယ်။ဆိုတော့အဲ့ဒီအချိန်မှာဥရောပခေါင်းဆောင်တွေအထူးသဖြင့် Winston Churchill ကအားကြရတယ်။တကယ်လို့ဥရောပနိုင်ငံတွေဟာလည်းပဲအလားတူပေါင်းစည်းပြီးတော့ United States of Europe ဆိုတဲ့ပုံစံမျိုးတော့မှန်ရမယ်ဆိုရင်အဲ့ဒီနိုင်ငံကြီးနှစ်ခုစူပါပါဝါနှစ်ခုကိုရှင်းပြနိုင်မယ်ဆိုတဲ့ idea ကစလာလို့ပြောမှဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာသူတို့ဖွဲ့စည်းဖို့ကြိုးစားရတယ်။ပထမဆုံးကတော့ဒီစီးပွားရေးအဖြစ်အကျိုးတူညီတဲ့ဟာတွေဖွဲ့စည်းမယ်ဆိုပြီးတော့စီးပွားရေးဆိုင်ရာအဖွဲ့အစည်းတွေနောက် nuclear ဆိုရင်ဆိုင်ရာအဖွဲ့အစည်းတွေကိုစသည်ဖွဲ့ကြပါတယ်။အဲ့ဒီကလည်းနောက်ပိုင်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းပေါင်းစည်းလာတာဖြစ်ပါတယ်။အရင်ဆုံးပေါင်းစည်းလာရလို့ပြောမယ့်အချက်ကတော့ယူရိုငွေကြေးစနစ်တစ်မျိုးရဲ့ကိုထူထောင်တဲ့အစီအစဉ်ရောက်လာတာဟာတော်လေးအဆင်ပြေလာတယ်လို့ပြောပါရစေ။ဒါပေမဲ့အဲ့ဒီထက်မှာပရီတန်ကမပါဝင်ခဲ့ပါဘူးခင်ဗျာ
။ဟုတ်ကဲ့။အခုပိုလန်နဲ့ EU ကြားမှာငြင်းပွားနေတဲ့ပြဿနာပေါ့နော်။ဒါလေးကိုပုံမြင်နိုင်ဖို့ဆိုရင်ကျွန်တော်တို့ Confederal စနစ်နဲ့ Federal စနစ်တွေရဲ့သဘောကိုမြင်ဖို့များလိုမလားပေါ့နော်။ဒါကြောင့်ဆရာအဲ့ဒီစနစ်နှစ်ရအကြောင်းနည်းနည်းလေးရှင်းပြ။ဟု
တ်ပါပြီ။တကယ်တော့ပူလန်နဲ့ဥရောပသမဂ္ဂဖြစ်တဲ့အကြောင်းကနိုင်ငံရေးအကြလည်းပတ်သက်တယ်ထင်ပါတယ်ဥရောပသမဂ္ဂကဘာလို့စဉ်းစားရလဲဆိုတော့ပူလန်ဟာဥရောပသမဂ္ဂကဖက်ထွက်တဲ့ဗြိတိန်လိုနိုင်ငံမျိုးနောက်တနေငံမပေါ်ပေါက်စေခြင်းနဲ့ကိစ္စဟာဥရောပသမဂ္ဂအတွက်အထူးဆိုရင်ရဖြစ်နေပါတယ်ဒီလိုလိုစမှာနောက်ပြီးတော့ဥရောပသမဂ္ဂရဲ့အုပ်ချုပ်ဖြစ်နေတဲ့အဆူလာဘွန်ဒလီယန်ရဲ့ဩဇာအာဏာဟာလည်းပဲနာထိခိုက်လာမလားကိုကြီးဩဇာအချင်းအဝါပေါ့လေဥရောပသမဂ္ဂရဲ့မှာနိုင်ငံရေးဒီစားနာပြောတဲ့ ဒီကထားပြီးစဉ်းစားနေကြပါတယ်။စနေမျိုးခုကြောင့်ပြောမယ်ဆိုရင်တော့ဥရောပသမဂ္ဂဟာတကယ်တော့ကွန်ဖက်ဒရယ်ကဖြစ်ပါတယ်ဖက်ဒရယ်မဟုတ်ပါဘူးသို့တော်လည်းပဲဖက်ဒရယ်ဆွေလက္ခဏာတချို့တော့တွေ့ရတယ်လို့ညာရှင်ကသုံးသပ်ကြပါတယ်။ကွန်ဖက်ဒရယ်ဆိုတာကချုပ်ချာအာဏာပိုင်တဲ့နိုင်ငံတွေကဘုအကျိုးစီးပွားတစုံတရာအတွက်သူတို့ရဲ့ပေါင်းစည်းထားတယ်သူတို့ရဲ့လူပိုင်ခွင့်တစုံတရ
ဖုန်းဝင်နိုင်ငံတွေထောက်အာဏာမရှိပါဘူးဒါကွန်ဖက်ဒရယ်အကြံဉာဏ်သဘောဖြစ်ပါတယ်ဟုတ်ကဲ့ကွန်ဖက်ဒရယ်မှာအရှုပ်အထာအာဏာကနိုင်ငံတွေရဲ့ဖုန်းဝင်လက်ထက်မှာရှိပါတယ်သို့သော်ဥရောပသံတမန်ကမှထူးခြားတာကတော့ဘာတွေရှိရလဲဆိုတော့ဆိုတော့ကြောတဲ့ငွေကြေးစနစ်တစ်ခုလည်းရှိရတဲ့ဟာဖက်ဒရယ်သဘောမျိုးဆောင်ပါတယ်ဖက်ဒရယ်စနစ်ပါဟောဆရာဒီဘ
ဖက်ဒရယ်မှာကတော့ပုံဝင်ဖက်ဒရယ်ဂျင်ဂျူနစ်လို့ခေါ်ရတဲ့ဒီအမေရိကန်ပြည်ထောင်စုရဲ့စတိတ်စီပေါ်လို့ပြီးနေတယ်သူတို့ဟာသူတို့ပြည်နယ်နဲ့ပတ်သက်တဲ့အကျိုးစီးပွားကိုလွတ်ဆောင်ခွင့်တော်တော်များများရှိပါတယ်ပြည်နယ်လွတ်တော်ရှိတယ်ပြည်နယ်အစိုးရရှိတယ်သို့တော်လည်းပဲဘိုးအစိုးရအနာကိုသူတို့ကြော်လှော်လို့မရပါဘူးကာကွယ်ရေးတို့နိုင်ငံခြားဆက်ဆံရေးတို့ဒီအရေးကြီးပြည်ထောင်စ ubre lu ubira uzabiare boshiare sa federale dogara uyobasamaga ma chine ya le dane ne ne patte me chimare uyobasamaga ga le be ai lu chi su ya me sre dogo yi tha wa le daya ma federal san ne uyobasamaga ma le be aku pulan ne chita ki cha ma pulan ga dikisa go kelanga san lu be sre dogo chi ne ba
confederal federal so le pyatana ga jama nai ngai ne ngain chan yi sui ni bwe le ma le sui lui cha ya me kaisa le phit ba le Jebo Mungu ha, Nyanyan yi lungan zi uzao pwa ye, Jo yi so kwe shi du pi ba de. Ko Mungu wengu jano, akku lo meji ba de. Nga yi duisong sui ni bu eri ma, sui ni bu yue ta de a chao ni po na, pa di miya shi ma le po, Fedra sa ni ko toa de a ka ma.
Ye ka na ngay jatwa na do, jano, Demokrasi e pwin ku piang mu na jano, Mida na du ne ko pa ta ta kreo chi ka na, Fedra, Fedra si mu po na.
Ok.
Dika, li chao an de ku, Dika ta yu jano, sui ni pi si ya ma wo na.
Ok.
ไอ้จีเนี่ยที่ประเทศไทยอ่ะตัวตัวนี้เชื่อว่าอยากชินได้ผมก็จะโน้ตไปเลยไอ้ธรรมะมาจะโน้ตจะยังไล่เปลี่ยนมาส่วนตัวที่ช่วยช้าอันนั้นบ่ช่วยช้าอันนั้นเนี่ยเป็นตัวอย่างเป็นตัวเจตุมเลยที่การเราช่วยยุบลิบยุยเดียสิ่งที่ช่วยช้าอันนั้นอีกตัวอย่างไปเช่าอยู่จะโน้ตเจตุมเลยเป็นตัวอย่างธรรมะไปปีทองสุดเลยปีนั้นเนี่ยจำมาที่ช่วยช้าอันนั้นเนี่ยเป็นตัวอย่างอันนั้นคนอยู่บ่อันนั้นเป็นตัวอย่างอันนั้นคนอยู่เจตุ
နဲ့ပတ်သက်ပြီးနည်းနည်းလေးရှင်းပြပေးပါလား
ဒီအာနာခိုးဝေးရေးနဲ့ပတ်သက်လို့ဆိုရင်တော့ကျွန်တော်တို့ပြောမယ်ဆိုရင်တော့အာနာကိုပြည်ထောင်စုနဲ့ပြည်နယ်ကျမ်းမှာဘယ်လိုခွဲဝေးကျေတော့မလဲပေါ့နော်အဲ့လို့ဆိုတော့ကျွန်တော်တို့ဟိုပြည်ထောင်စုမှာလည်းပြည်ထောင်စုလေးနဲ့ကျေတော့မှအာနာရှိမယ်ပြည်နယ်မှာလည်းပြည်နယ်ကျေတော့မှအာနာရှိတယ်ဒီဖက်ဒရယ်စနစ်မှာပြည်ထောင်စုတစ်ခုနဲ့တစ်ခုလည်းမတူဘူးပေါ့တချို့တိုက်ပြည်တွေမှာကျွန်တော်ထပ်တူဥပဒေကိုအာနာပေါ့ပြည်ထောင်စုရောပြည်နယ်ရောဒါတဲ့တဲ့တို့ခွဲအာနာရှိတယ်ပြီးတော့မှကျွန်တော်ကြွကြအာနာပေါ့ဒီကြွကြအာနာကျေတော့မုံနဲ့ပတ်သက်လို့ဆိုရင်လည်းပဲကျွန်တော်တနေ့ကလည်းတနေ့ကတော့မတူဘူးပေါ့နော်ဆုလို့ဒါလားတချို့တိုက်ပြည်တွေမှာကျတော့ဒီကြွကြအာနာကိုဘူရောကနေရောဒီယာယူထားတာရှိတယ်တချို့ပြည်နယ်တချို့တိုက်ပြည်တွေမှာတော့ကျွန်တော်ပြည်နယ်ကနေယာယူထားတာရှိတာပေါ့အေးကျွန်တော်တို့ဒီကျွန်တော်ဖြတ်သန့်ခံရတဲ့ပြည်ကျူရအောင်ဆိုတော့ကျွန်တော်တို့ EU ကတည်ပြမှတော့ကြွကြအာနာကိုကျွန်တော်ပြည်နယ်ထဲမှာထားရှိဖို့ဆွေးနွေးဖို့တော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ကဲ့ကျွန်တော်မှတ်မိလောက်ဆိုရင်မနေ့ကအစုံပိုင်းတော့မှာဖြစ်နေ AA ကနေမှ Confederation ကိုသွားမယ်လို့ပြောဆိုတာကိုကြားရတယ်ပေါ့နော် Confederation နဲ့ Federation ကိုဘယ်အကြောင်းအရာကိုကျွန်တော်တို့ဘလို့ညှိနှိုင်းဆွေးနွေးဖို့ရှိမလဲ
လမ်းညွှန်ချေခံမှုကိုကျွန်တော်တို့စဉ်းစားရပါလိမ့်မယ်ဒီကလမ်းညွှန်ချေခံမှုစဉ်းစားပြီးတော့ဒီကတော့ချုပ်ချအာဏာပေါ့နော်ကျွန်တော်တို့ရဲ့ချုပ်ချအာဏာဘလို့ကျေသုံးမလဲဘိုးဆိုးရနဲ့ပြည်နယ်ဆိုးရချင်မှဘလို့အာဏာကျေသုံးမလဲဒီတော့အဲ့ချေခံပေါ်ပါပဲFederation ဖဲပုံမူဥတီတဲ့ Federal ပြည်ထောင်စုသွားမှာ Confederation ရင်းနဲ့ Confederation ဥတီတဲ့ Federal ပြည်ထောင်စုသွားမှာဆိုတော့ကျွန်တော်ဆွေးနွေးကြမှာပေါ့ဘယ်လောက်တိုက်တက်ဒီပြည်ထောင်စုအာဏာတွေပေးမလဲပြည်နယ်တွေမှာဘယ်လောက်တိုက်တက်ဒီအာဏာရယူထားမလဲဆိုတော့အခြေခံပေါ်မှာမူတည်ပြီးတော့မှကျွန်တော်ဆွေးနွေးကြမှာပေါ့နော်ဟိုအမေရိကန်ပြည်ထောင်စုစတင်ဖွဲ့စည်းတဲ့အချိန်မှာစမှာတော့ကျွန်တော်စက်တူပြည်နယ်တွေစလာပေါ့နော် Confederation အခြေခံအနေနဲ့စာပြီးနေမှာဖြည်းဖြည်းယူကြည့်မူတည်ဆောင်ရင်းတဲ့ဒီ Federal
ในอุติลาเขาเนี่ยบางเรื่องจะจุดมาเขาเราคือว่าเราอารมณ์วิธีการดูแลเราเฟรดเวนี่จะต้องบอกตัวเราบวกกันแล้วก็ตัวจานาบ้านเราแต่ในเทมาเราคุณอาเปิดตัวก็เฟรดซิงก์อุติเดเนี่ยอาจจะยังสิมาสุนียามะจังยาลูกเป็นคนนี้เนาะแต่ก็เราอนาคตวิบงบ้านเนาะดับยังจันนโลตายนาลูกพี่ยังประมาณมาป้าเบ แต่ชาติในนั้นก็ยืนยันตลอดแต่ในนั้นสุดเลยต้องลงอะไรพิจารณาด้วยอะไรประมาณปีนี้ถ้าพอสุนีรักวูเศรษฐกิจก็เล็กขึ้นบ้างนะชิบีเนมูเศรษฐกิจเนมูซาร์เอสูพิจารณ์มิวมิวเลยจานี่อะไรเฟดเวลซาบิริมาจิไลน์เนาะคุปยอนี่เลยปีนี้ได้สุดเลยต้องลงวูแต่เฟดเวลยูนิพีต้องลงอะไรบ้างนี่สรุปอะไรจังก็มีเงินสุนีบ้างคุณ
ที่การอยู่ในนู้นเปลี่ยนมาเป็นแบบปีนี้ได้สรุปคือเป็นอะไรเนี่ยจะน้องพูดที่ท่าเราแต่จะน้องรู้นี่ลำบากหน้ากันมาเราคุปไปแต่ถ้าคุยชิมเนี่ยในไงยี่อาศัยวัยอาลุบุยอาด้านดูคุยอันนั้นสิเลยที่เฟดยูนิเนี่ยที่ทางสุพรรณบุรีเนี่ยจะน้องพูดที่ยามาบ่แต่มาตอนนี้ท่านดูยิ่งอะไรที่ทางสุพรรณบุรีเนาะด้านนี้หน้ากันสุพรรณบุรีมาแต่ชาบาเวกัวสุพรรณบุรีเชียวมันเนี่ย
อุตส่าห์ไปเชียงใหม่สุนียามาจังหวัดเลยจันโอ้ที่เดี๋ยวนี้เราเชื่อบ้านเลยสุนียามาจังหวัดเดียวมีอะไรเชื่อบ้างสุดท้ายเราพิการเราจันโอ้อุบลีบุยีบ่อุบลีบุยีเนี่ยเป็นตัวส่วนในจันโอ้ที่เดี๋ยวพิทางสุอุบลีบุยีสินะพิทางสุกินเนี่ยอุบลีบุยีสินะพิทางสุอุบลีบุยีมาเลยเนี่ยจันโอ้ว่าเมื่อตอนนั้นดูยีกูปูพอมากะจันโอ้ที่เมื่อตอนเราตกขึ้นอะไรมาแต่มาอีกเดียวสุดท้ายเมื่อตอนนั้นดูยีกูปูพอมากะ
ก็รู้ปุ๊บนั่นแหละเพราะฉะนั้นเมื่อตอนเราอยากเราไปคุยกับเราสิเลยเพราะจะอยู่นี่นี่เองพี่ทางสุพรรณบุรีเนี่ยเลยเนี่ยเมื่อตอนนั้นอยู่เนี่ยก็มาแต่ทางเขาอามาข้างเลยสุพรรณอุชุดานเนี่ยก็ไปอุชุดานเนี่ยในมิวสีดาวเนาะเดี๋ยวสิยี่เนี่ยอุชุยี่เกี่ยวกับวิการของเขาเนี่ยเดี๋ยวสิยี่เนี่ยเปล่าเราคือเราพี่ทางสุพรรณบุรีเนี่ยจะมาเดี๋ยวสิยี่เนี่ยเป็นเรื่องปุ๊บปุ๊บนั่นความมันเลยบอกสุดแล้วเราคุยแล้วสิจันโ
ချင်းဒီမှာတော့စင်ကက်ကုတ်စနစ်ကျွန်တော်ကျေသုံးနေတာ။ကျွန်တော် EU တွေစုပ်ပြူထားတာတော့ဒီဂျူရကုတ်စနစ်ကိုကျွန်တော်တို့စုပ်ပြူထားတာပေါ့နော်။အဲ့တော့ကျွန်တော်တိုက်ပြီးချင်းနေလဲဂန်ကြီးမဲ့ပြည်ထောင်စုနဲ့ပြည်နယ်ဈာမတရားစီရင်အာဏာတွေဖွဲ့ဝေကျေသုံးနေတဲ့ဒီတရားစီရင်ခြင်းနေတဲ့ကျွန်တော်တို့ဒီကဆွေးနွေးလို့ပါလိမ့်မယ်။ပြီးနောက်တစ်ခုကတော့ဒီအုပ်ချုပ်ရေးကဏ္ဍပြည်ပြောင်းလဲရေးတယ်
တ
ကယ်ကိုလို့ကိုလို့ရမှာဖြစ်ပါလားဆိုလိုတာတော့ပြည်ထောင်စုနဲ့ပြည်နယ်ဈာမကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်စီမံနိုင်တဲ့ခင်ကြီးဖြစ်အောင်ကျွန်တော်အုပ်ချုပ်ရန်ရည်ရည်ပြည်ပြောင်းလဲရမှာဖြစ်ပါလားပြည်နယ်တွေရှိတဲ့ဆိုပြီးပဲလည်း2000ပြည်စုကိုချိန်အောင်အောက်မှာကြီးတိုင်းရင်ပြည်နယ်တွေမှာပါအုပ်ချုပ်ရန်ရည်မှာမရှိဘူးဆိုတာဟာပြည်နယ်ဝန်ကြီးဌာနတွေမှာပါအုပ်ချုပ်ရန်ရည်မှာမရှိဘူးဆိုတာလည်းပဲကျွန်တော်သိရှိတာပေါ့အဲ့တော့ပြည်နယ်တွေရဲ့လောလောလာပြည်နယ်ဝန်ထမ်းတွေပြည်နယ်အုပ်ချုပ်ရန်ရည်မိမိပြည်နယ်ရဲ့ခြေနေတဲ့ဂန်းကြီးတဲ့ဒီဖွဲ့မှုလက်တောင်းပေးအပ်မှုတွေပြုလုပ်နိုင်တဲ့အခြေအနေမျိုးပဲကျွန်တော်ဖြည့်ပြောင်းလဲရဖို့အတွက်တမတမကြီးကြည့်ပါလေလို့ဒါတော့ဟိုမရှိမဖြစ်ဖြစ်ရှင်းရမယ်အကြောင်းကလည်းပေါ့နော
်အခုဆွေးနွေးသွားခဲ့တာကတော့ငင်းညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းဖြစ်ပါတယ်အာနာမသိငင်အခြေအနေမှာအခြေခံအမဲ့မှုတွေကိုဆွေးနွေးနေဆဲပါအာနာသိလိုက်တဲ့အချိန်မှာတော့ငင်းညာရေးလုပ်ငန်းစဉ်ကြီးတရလုံးရက်ဆိုင်သွားပါတော့တယ်ကျွန်တော်တို့ရဲ့ရွှေပြည်တော်ကမျော်တိုင်းဝေးတော့မှာပါလားဒီမင်းကလေးနဲ့ပဲဒီပတ်မှာဇန်နာလိုက်ပြရစီကျွန်တော်စမောင်းသားမှာ
ဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနှာစင်ကြရတာဖြစ်ပါတယ်အခုတခါတော့စနေညသကပိုင်းစီစဉ်အနေနဲ့ဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေအပြင်စစ်ကောင်စီကိုလက်နက်တော်လန်လက်နက်ကင်တော်လန်သူတွေရဲ့စေပတိပခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ပြည်သူလူထုအတွက်အရေးပေါ်ကယ်ဆယ်ထောက်ပံ့မှုတွေလိုအပ်နေတယ်လို့စေဘေးရှောင်ပြည်သူတွေအရေးဆောင်ရွက်နေတဲ့တိုင်းရင်းသားအဖွဲ့တစ်ဖွဲ့ကပြောပါရယ်ဆေးအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကနေရဲဆုံးခွာဒုက္ခသည်တွေနဲ့တခြားဒုက္ခသည်တွေကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေဆိုးဝါးလာမှုခေါင်းစဉ်နဲ့အစိုးရခန်းစားဆောင်ကို Maryland ပြည်နယ်ချင်းတိုင်းသားအဖွဲ့ကထုတ်ဝေလိုက်ပါရယ်ဒီအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာသို့သုံးမုံကိုကိုညံဝဲအောင်ကဆက်သွယ်မြင်းမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါ
အစားတောက်ကိစ္စတစ်ခုထွက်မဟုတ်ဘဲသူတို့ရဲ့လုံခြုံရေးကိုထက်ချင်ကိုဒီကိုကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်။ဟုတ်ကဲ့ဆိုတော့ဒီအစီရင်ခံစာအတွက်အချက်လက်တွေကိုပေါ့နော်ဒီဥစုသုံးမှုတို့ကအမေရိကမှာနေနေတာဆိုတော့ဒီချင်းပြည်နယ်တို့မှအခြားဒေသကဒီအစီရင်ခံစာလည်းမှာထည့်သွင်းတဲ့အချက်လက်တွေနဲ့ပတ်သက်လို့ဘယ်လိုရယူစုဆောင်ထားတာမျိုးလဲခင်ဗျ။ကျွန်တော်တို့ဒီအစီရင်ခံစာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာဟလာဒီ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့တာဝန်ရှိပုဂ္ဂိုလ်တချို့ရဲ့ပြီးတော့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီဒုက္ခသည်များကောင်စီတာဝန်ရှိသူတချို့လည်းတက်ရောက်ရှင်းလင်းတာကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုသူတို့အနေနဲ့ပေါ့လေဒီအထူးသဖြင့်ချင်းပြည်နယ်လို့ဒေသမျိုးမှာဟိုဒုက္ခရောက်န statement of support ဟုတ်ကဲ့ဆိုတော့
အဲ့ဒါလည်းကျွန်တော်တို့တောင်းဆိုထားပါတယ်။ဟုတ်ကဲ့။ဆိုတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာအဓိကဒီအစီရင်ခံစာထုတ်ပြန်တဲ့အကြောင်းကိုရှင်းပြတော့ဒီဥစုသုံးပုံတို့ထုတ်ပြန်တဲ့အစီရင်ခံစာကဘယ်လိုအဖွဲ့အစည်းမျိုးဘယ်လိုလူပုဂ္ဂိုလ်မျိုးတွေကိုအဓိကဟာလာအတိတ်အကူအညီတောင်းကျင်တာမျိုးလဲခင်ဗျ။ပထမကတော့ကျွန်တော်တို့ဘိုင်ဒန်ရဲ့ administration ပါပဲ ဒီ US ဆိုရ ကျွန်တော်တို့ကိုဝိုင်းပြီးတော့ကူညီတဲ့ဒီ UNHCR တို့ Refugee Council USA တို့အခု Catholic Lutheran တို့သူတို့ကတော်တော်လေးဟိုဗလာ influence ရှိတယ်ဆိုတော့သူတို့အနေနဲ့လည်းအခု US ဆိုရတော့အဓိက Biden ကိုဟို Biden ဆိုရတော့ကျွန်တော်လုံနေပါတယ်ကျွန်တော်တို့ဂျေဥတင်တယ်ဒါပေမဲ့ဒီထက်ပိုပြီးတော့လုံဖို့လုပ်တယ်ဆိုပြီးတော့ကျွန်တော်တောင်းဆိုပါတယ်
ဒီနေရာမှာပေါ့လေဒီ UNHCR ကအခုဒီချင်းပြည်နယ်ကဒုက္ခသည်တွေအတွက်အကူအညီတွေသွားပေးဖို့အတွက်အခြေအနေဟာလာတားမြစ်ခံရတယ်လို့ပြောပါတယ်ဆိုတော့ဟာလာဒီချင်းပြည်နယ်မှာ UNHCR ရဲ့ရုံးမရှိဘူးလားခင်ဗျအခြားပြည်နယ်တွေ
ဟုတ်ကဲ့မရှိဘူးဒါကြောင့်မို့ကျွန်တော်တို့က UNHCR ရုံးချင်းပြည်နယ်မှာထားစီချင်းတယ်အဓိကချင်းပြည်နယ်ရဲ့မြို့ပေါ်ဟာခါမှာ UNHCRလုံးကျွန်တော်ထားစီချင်
းတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေကဟဟလာအကူအညီပေးဟိုဒေသခံဒုက္ခသည်တွေကိုအကူအညီပေးခြင်းနဲ့ဆိုရင်အခုလက်ရှိအခြေအနေကအခြေအနေဘယ်လိုရှိပါ့မလဲ
တော်တော်လေးအခက်အခဲရှိတယ်ကျွန်တော်တို့အခုချင်းပြည်နယ်ကဟာခါတို့ဟိုကလဲဝါထန်တလန်တို့အဓိကအခုကျွန်တော်ထန်တလန်မှာခက်ခဲကြုံနေတာ UNHCR ကတွားခွင့်လုံးဝပြူတော်တော်လေးအခက်အခဲရှိတယ်အဲ့ဒီအတိုင်းပဲမီဇိုရမ်ပြည်နယ်ကနအိန္ဒိယမီဇိုရမ်ပြည်နယ်ကျွန်တော်ချင်းပြည်နယ်နဲ့နဲ့ဟောပေါ့ဟောအင်းချင်းပြည်နယ်အဲ့ဒီမီဇိုရမ်ပြည်နယ်ကိုလည်း UNHCR ရုံးလုံးဝသွားခွင့်မပြုမသွားနိုင်ဘူး UNHCR ကနယူးဒယ်ဟီမှာသူတို့မှာရုံးရှိတယ်မီဇိုရမ်ကိုလည်းသွားလို့မရဘူး UNHCR ရုံးကနယူးပြည်တော်မှာရှိတယ်ဟာခါလည်းသွားခွင့်မပြုဘူးခုချင်းဖီစစ်ကောင်စီကပြအားမပေးရင်တော့လုံးမှာမဟုတ်ဘူးဒါကြောင့် US အနေနဲ့ပြအားပေးပြင်တယ်အိန္ဒိယကိုလည်းချင်းကပ်နေတယ်အခုအာရှကိုချင်းကပ်နေတယ်ကောင်းတယ်ပြီးတော့ပို့ပြီးတော့ UN Security Council မှာလည်းပို့ပြီးတော့တက်တက်ကြွကြွလုပ်နေတယ်အဲ့ဒီလိုမလုပ်ဘူးဆိုရင်တော့ District Council ကလုံးဝဟိုကနားထောင်မှာမဟုတ်ဘူးအခုချင်းပြည်နယ်မှာထန်တလန်မှာဟိုအိန္ဒိယ60ကျော်ကြီးရှုတယ်ဆိုတာကထူးခြားတာမဟုတ်ဘူးအဲ့ဒီလိုပဲ2017မှာရိုဟင်ဂျာတွေလောက်ခဲ့တယ်အဲ့ဒီလိုပဲဟိုဖြက်လေးဖြက်ဆိုပြီးတော့ကျွန်တော်ကရင်ပြည်နယ်မှာလုပ်ခဲ့တာဟာအဲ့ဒါလိုပဲ2011ကနေကချင်ပါလေလုပ်ခဲ့တယ်အခုကြားမှလည်းလုပ်ခဲ့တယ်ဆိုတော့ဒီဟာမတားထားဘူးဆိုရင်ဆက်လုပ်ပါပဲ
ဟုတ်ကဲ့ဒီနေရာမှာပေါ့နော်ဟိုခုနကပြောသလိုပဲအာဒီချင်းပြည်နယ်မှာဆိုလို့ရှိရင်ဒုက္ခသည်တွေဟလာဆစ်ဆောင်ဒုက္ခသည်တွေကအထူးသဖြင့်ဒီအိန္ဒိယနယ်စပ်ကိုကြော်ဖြတ်ပြီးတော့ဒီအနည်းဆုံးအိန္ဒိယရဲ့ပြည်နယ်ဒီဟိုဟလာခိုးလုံသွားကြတာကျွန်တော်တွေ့ရပါတယ်အဲ့ဒီပြည်နယ်တွေကလည်းဥပမာမနီပူလို့ဖြစ်ဖြစ်မီဇိုရမ်လို့ဖြစ်ဖြစ်လက်ခံပြီးတော့ဆောင်းလျှောက်တာကျွန်တော်ကြားရပါတယ်ဒါပေမဲ့အိန္ဒိယအစိုးရနိုင်ငံတစ်ခုလုံးရဲ့ဟလာမူဝါဒအရဒီမြန်မာဒုက္ခသည်ကိုအဲကူညီဆောင်းလျှောက်လက်ခံရေးဆိုတဲ့မူဝါဒတွေတော့ကျွန်တော်မကြားသေးပါဘူးဆိုတော့ဒီအပိုင်းမှာရောအိန္ဒိယနိုင်ငံကိုချင်းကပ်လှုပ်ဆောင်မှုအတွက်ဟလာဥစုသုံးမှုလို့ဘက်ကဘလို့ပြင်ဆင်မှုတွေရှိပါလဲ
။ဟာကျွန်တော်ပြင်ဆင်ထားပါလေချင်းကချင်းကပြီးပါပြီ။ဘာဖြစ်လဲဆိုတော့ပြည်내ဝင်ကြည့်ချုပ်ဇော်ရမ်ထံကတော့ကျွန်တော်တို့တော်တော်လေးကိုအားပြီးတယ်။သူ့အနေနဲ့လည်းဟိုဒီဝင်ကြည့်ချုပ်မူဒီစီကိုလည်းသူစာရေးခဲ့တယ်။ပြီးတော့မီဇိုရမ်ပြည်သူတွေကလည်းကျွန်တော်တို့ကိုဟိုဆက်ဆက်လေးလေးကြိုးဆူတယ်။ဒါကြောင့်မို့အိန္ဒိယအစိုးရအနေနဲ့ကျွန်တော်ရက်ဖျူဂျီတွေကိုလည်းခံတင်တယ်။အဲ့ဒီအကြည့်နိုင်ငံရေးအရအိန္ဒိယကကပါမဒီမိုကရေစီမှာအနိုင်အကြီးအကြီးအနိုင်အကြီးဆုံးဆိုတော့အိန္ဒိယအစိုးရကလည်း NGG ကိုထောက်ခံတယ်လေဒါကြောင့်ကျွန်တော် US ဆိုရကိုပြောတယ်အိန္ဒိယကိုလည်းပူပြီးတော့ engage စကားပြောပါကျွန်တော်တို့အနေနဲ့လည်းအိန္ဒိယကိုချင်းကပ်နေပါတယ်ကျွန်တော် challenge အများကြီးရှိပါတယ
်ဆိုတော့ဒီဟိုဒုက္ခသည်တွေကပေါ့နော်ဘလို့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဘယ်ဒေသတွေမှာပါလဲ
အခုထန်တလာမျိုးဆိုရင်ဘသူမှမရှိတော့ဘူးတို့ကတောင်းကြောက်ရှိတယ်တို့တချို့ကလက်ဆက်ကိုဖြတ်တယ်တချို့ကအဲ့ဒီတောင်းပါပဲတချို့မှာဆိုရင်တော့ရွာတွေမှာပဲနေတယ်အကုန်လုံးပဲတို့လိုတယ်ဒီဟောပေါ့အစာတောက်ကနေစတချင်းဆောင်ပြီးတော့ကလေးနဲ့ဟိုကအမျိုးသမီးတွေမင်းကလေးတွေပြဿနာကိုစူးတယ်ဆေးဝါးကိစ္စအကုန်လုံးတို့လိုလိုချင်တယ်တို့လိုအပ်တယ
်ဟုတ်ကဲ့ဆိုတဲ့ခါကျတော့ဒီဥစုသုံးမုံတို့ထုတ်ပြန်တဲ့ဒီအစီရင်ခံစာအရာပေါ့နော်ဟာလာဒီကုလသမဂ္ဂဒါမှမဟုတ်ရင်အမေရိကန်အစိုးရကို ဘယ်လိုအချက်တွေတိုက်တွန်းတောင်းဆိုထားပါသလဲခင်ဗျ။
အတိကတော့အခွင့်အလမ်းကျွန်တော်ပြောသလိုပဲလူသားချင်းစာနာအထောက်အပံ Humanitarian Aid ပြီးတော့ Refugee တွေကခုမလေးရှားမှာထိုင်လန်မြန်မာကြီးမြန်မာကြာခဲ့တယ်တော်လည်းရှိဖို့အဲ့ဒီချက်ပို့ပြီးတော့အရေးကြီးတာကဒါဒီပြဿနာအရင်းကြီးအဲ့ဒါရှင်းဖို့လိုတယ်ဆိုတော့ US အနေနဲ့ဒီသူရဲ့ UN Security Council လမ်းကြောင်းတစ်ခုထဲမှာဟိုဘင်းနဲ့ဒီ ASEAN လမ်းကြောင်းတစ်ခုထဲမှာဟိုဘင်းနဲ့သူ US မှာရှိတဲ့သူရဲ့မဟာမိတ်တွေနဲ့ like minded countries တွေလည်းဒီအဖြစ်အပျက်တင်တယ်ခုဖြစ်အားမပြီးဆက်လုံးမှာပဲဆိုတော့ဖြစ်အားများများပြည့်တင
်တယ်ဘယ်လိုဖြစ်အားမျိုးလဲခင
်ဗျဥပမာဆိုရင်တော့ဒီ India ကိုချင်းတတ်တယ် India ကိုပို့ပြီးတော့ပြောတင်တယ် India နေတဲ့ဥပမာ NGG ကိုအတင်းပါပြည့်တယ် US အနေနဲ့လည်းအတင်းပါပြည့်တယ် Congress အနေနဲ့လည်း resolution လိုမျိုးချတင်တယ်အဲ့ဒါလို့အဲ့ဒါလို့ US ကလုံးလာပြီဆိုရင် US Security Council စုံဖက်ချက်မချနိုင်တော့ပါ US နဲ့မဟာမိတ်တွေအနေနဲ့အဲ့လိုဖြစ်ရပေးလို့ရတယ်အဲ့ဒါလို့ပဲလုပ်ချက်တာပဲဥပမာ Iraq ဟိုတိုက်တုံးကလည်းပထမဆုံးသူတို့ US Security Council စုံဖက်ချက်သူတို့မရှိဘူး Afghanistan လည်းအဲ့လိုပဲUS နဲ့ဒီမဟာမိတ်တွေတို့ကလမ်းကြောင်းရှာတယ်ဆိုတော့အခုကျွန်တော်တို့တွားနေတဲ့ဟာကြီးက Security Council လမ်းကြောင်းမှာကျွန်တော်တွားနေတာအဲ့ဒါတော့မလုပ်ဘူးဘာဖြစ်လဲဆိုတော့ဒါရုရှားဘက်မှာရှိတယ်တရားလည်းရှိတယ်ဒါပေမဲ့တွားဖို့တွားရမှာပဲဒါပေမဲ့ကျွန်တော်ဒီ Security Council လမ်းကြောင်းမှာတွားရဘူးလို့ကျွန်တော်ပြောချင်တာမဟုတ်ဘူးဒါပေမဲ့တချမ်းကြီးလား US မှာရှိတယ်သူရဲ့မဟာမိတ်တွေအပေါင်းပါတယ်ဘယ်လိုတော့လဲ like minded countries တွေနဲ့ဥပမာဆိုရင်ကနေဒါလည်းရှိတယ်ဟုတ်ပဲမှာဂျာမနီလည်းရှိတယ်။အဲ့ဒီလမ်းကြောင်းကတူကဒီလမ်းကြောင်းတစ်ခုတည်း Security Council လမ်းကြောင်းတစ်ခုတည်းအာဆန်တစ်ခုတည်းမတူပါဘဲနဲ့သူရဲ့ like minded countries လမ်းကြောင်းနဲ့တူတယ်။ပြီးတော့အာဆန်ကိုပဲတွားပြီးတော့ပြောပြောနေရင်လည်းမဖြစ်ကြဘူး။အာဆန်ကတူတော့မှာဖြစ်ခင်ရှိတယ်။အခုကအင်ဒိုနီးရှားကိုပြောလာတော့ကျွန်တော်တော်လည်းဝမ်းသာတယ်။မလေးရှားလည်းပြောလာပြီ။အဲ့ဒါကျွန်တော်ကြိုဆိုရမယ်။ဒါပေမဲ့အဲ့ဒါချက်ကတော့US ကနေ leading role ကြီးပြီးတော့ push you ဆောင်ပြီးတော့သူ့မဟာမိတ်တွေနဲ့ဒီစစ်ကောင်စီကိုဘယ်လိုဖြတ်ပေးမလဲဆိုတော့လမ်းကြောင်းနောက်လမ်းကြောင်းဆက်ပြီးမယ်လို့ကျွန်တော်တို့တော့အဲ့လိုပဲတိုက်ခွန်းတယ
်။ဟုတ်ကဲ့ဦးဆိုတော့မောင်ကုလို့ရှင်းပြတာကျေးဇူးများတင်ပါတယ်ခင်ဗျ။အ
ေးကျွန်တော်လည်းကျေးဇူးများချစ်တင်ပါတယ
်။ကိုညာဝင်းအောင်ဆွေးနွေးတင်ဆက်တဲ့စနေညစကပိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပေးมาဖြစ်ပါတယ်ဗျာ
။စစ်တကနာဒေမီနောက်ပိုင်းကနဦးစုဆောင်ရယူထားတဲ့ထောက်ထားတွေအရအကြက်သားတွေပေါ်ကျေပြန့်တဲ့အစီအစဉ်တကြားတိုက်ခိုက်မှုတွေဟာလူသားစုပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်တယ်ဆိုတာပြနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုအဖွဲ့ IIMM အကြီးအကဲနီကိုလတ်စ်ခွန်ဂျန်ကတောက်ကြံနေသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးတရားစွပ်စွဲခံထားရတဲ့အမေရိကန်သတင်းစာဆရာဒန်နီဖန်စတာရဲ့အမှုစစ်တဲ့အခါမှာဒီလိုဘက်ကတင်သွင်းတဲ့အချက်လက်မှာသူတကယ်လို့လုပ်နေတဲ့နေရာနဲ့လွဲနေတယ်လို့သူရဲ့ရှင်တွေက AP သတင်းဌာနကိုပြောပါတယ်။ဒန်နီဖန်စတာဟာမြန်မာနောင်သတင်းဌာနကနေထွက်ခဲ့တာကြားပြီးဖြစ်ပေမဲ့လည်းသူ့ကိုမြန်မာနောင်သတင်းဌာနနဲ့ဆက်ဆက်ဆွဆွဲပြီးတော့ဖမ်းဆီးတရားစွပ်စွဲနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတစ်ခုရဲ့ကရိုညာခေါင်းဆောင်တူဖြစ်သူမိုဟစ်ဂူလာတနက်နေ့ပြစ်တက်ခံရပြီးတဲ့နောက်ပိုင်းသူဦးဆောင်ခဲ့တဲ့ Brighter ဖွဲ့ရဲ့အကြီးအကဲအဖွဲ့ဝင်တူအပါဝင်တခြားအဖွဲ့ဝင်တွေဟာအသက်အရွယ်ချင်းချောက်တဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံရရှိခဲ့တယ်လို့ AFP သတင်းတပုတ်မှရေးသားထားပါတယ်။စစ်ကောင်စီကျမ်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်အရကိုဗစ် -19 တောက်ခွင့်နမူနာပေါင်း 22,850 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့ရှိသူ960ဦးရှိခဲ့ပါတယ်ပိုးတွေ့ရခိုင်နှုန်းက4.2%ခန့်ဖြစ်ပါတယ်နောက်ထပ်သေဆုံးသူဦးရေကတော့21ယောက်ရှိခဲ့ပါတယ်ဒီကနေ့ဆိုရင်တရားဝင်စင်းရပိုးတွေ့သူ4,600ကျော်သွားပါပြီခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပြီးတော့အတန်လွန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Santos နဲ့ John Walker တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line no meter 16 kHz 5953ည line no meter 25 kHz 7183ည line no meter 32 kHz 9335နဲ့ line no meter 190 kHz 7505တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from